ကျွန်တော်တို့ကတော့ဒီနိုမာလာအလေတပတ်ထဲမှာလည်းပြန်ရှုံးသွားတာလေမဆွေမြမွေ။
အဲ့ဒီကြောင့်မလို့အစုရှယ်ယာဈေးကတွေမှာတခြားအစုရှယ်ယာဈေးတွေကလည်းတော်လေးကောင်းကောင်းဖြစ်ခဲ့တယ်ဗျ။အစိုးဆုံးကတော့
Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေပဲရှင်။အဲ့ဒီနည်းပညာကုမ္ပဏီ၅ခုကိုသူတို့နာမည်အစည်းအဝေးစာလုံးတွေကိုယူပြီးတော့မှ Fan လို့အစုရှယ်ယာဈေးကွက်မှာအတူကခေါ်နေတယ်။Fan အစုရှယ်ယာဈေးတွေဘယ်လောက်ကျတယ်လဲဆိုရင် November 20 ရက်နေ့တုန်းကဒီအဲ့ဒီကုမ္ပဏီ 5 ခုပေါင်းဈေးကွက်တန်ဖိုးစုစုပေါင်းဈေးကြတာဒေါ်လာ 1 trillion ကျော်တဲ့သန်းပေါင်းတန်းကျော်ပေါ့။
Apple, Amazon နဲ့ Facebook ကုမ္ပဏီတွေဆိုလို့ရှိရင်ဈေးကွက်တန်ဖိုးဒေါ်လာ 1 trillion စီအထိဒီနှစ်ထဲမှာဆန်းကျင်တင်တက်ခဲ့တာအခုတော့ဒီအစုရှယ်ယာဈေးတွေကျလို့တန်ဖိုးကျနေတာအမြင့်ဆုံးတက်ခဲ့ချိန်ကလေးကဆိုလို့ရှိရင်ဒေါ်လာ billion 250 ထက်မနည်းရှိသွားပြီတဲ့။ဖန်ကုမ္ပဏီ၅ခုလုံးတစ်ခုကိုအနည်းဆုံး 20 ရာခိုင်နှုန်းတန်ဖိုးကျခဲ့တာအစိုးဆုံးကတော့ Facebook ပါပဲ။အမြင့်ဆုံးတန်ဖိုးတက်ခဲ့တဲ့ဇူလိုင်လကလေးကတန်ဖိုးရဲ့ 40 ရာခိုင်နှုန်းတောင်မှနိုဝင်ဘာလ 20 ရက်နေ့ကကျသွားခဲ့တာမှတ်စီမှတ်မယ်။
Facebook, Apple, Amazon, Netflix နဲ့ဒီ Google ကုမ္ပဏီ 5 ခုလုံးမှာအစုရှယ်ယာဈေးတွေကြားရလောက်တဲ့ပြဿနာတစ်မျိုးစီရှိကြတယ်။အခုလိုမျိုးထိတ်တန်းနည်းပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကြားတဲ့ခရက်ကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်မှာဒီတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျနေတာမှန်ပေမဲ့လို့သူတို့ကိုကြီးပဲအဖြစ်တင်လို့မရဘူးရှင်။စီးပွားရေးတိုးနှုန်းနှေးကွေးနေတာရောဒီ American နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာဒီမှန်းထားသလောက်အမြတ်မထွက်ဖြစ်နေတာကြောင့်ရော
နောက်ရင်းနှံဈေးတွေကျနေတာကြောင့်မှာအခုလိုယင်းနှိမ့်မြုံနှံသူတွေဘက်ကစိုးရိမ်ပြီးတော့သူတို့အစုရှယ်ယာဈေးတွေကိုထုတ်ယောင်းနေကြတာလို့ကြွမ်းကျင်သူတွေကပြောပါတယ်။နည်းပညာအစုရှယ်ယာတွေဝယ်စုထားတဲ့ယင်းနှိမ့်မြုံနှံသူတွေအထူးစိုးရိမ်တာကတော့ဒီနည်းပညာအခြေခံတဲ့ပစ္စည်းတွေရောင်းရပဲဗျ။ဥပမာ Apple ရဲ့ iPhone 10 တွေဘယ်လောက်များများထိုက်ရောက်ရနိုင်မလဲဆိုတာကိုလည်းတော်တော်လေးစိုးရိမ်နေကြတယ်။နောက်ပြီးတော့ Facebook ကုမ္ပဏီကလည်း data လုံခြုံရေးနဲ့ပတ်သက်ပြီးတော့အခုတစ်နှစ်လုံးမျိုးထောက်ခံနေရတယ်မဟုတ်လား။
အမေရိကန်စီးပွားကလူမှုကွန်ရက်ကုမ္ပဏီကြီးပေါ်မှာစီကံတင်းကြမှုတွေလုပ်လာမယ်ဆိုတဲ့စိုးရိမ်မှုကလည်းအစုရှယ်ယာရှင်တွေရဲ့သူတို့ရဲ့အစုရှယ်ယာတွေထုတ်ယောင်းနေကြတဲ့အချက်တစ်ချက်ပဲမှတ်စုမြတ်မွေ။
Artificial Intelligence တို့ Machine Learning နည်းပညာတို့ကိုနည်းပညာကုမ္ပဏီတွေကြားမှာဒီတုထက်ကဥအောင်လို့တီထွင်နေတဲ့ နည်းပညာတီထွင်နိုင်စွမ်းကကန့်သတ်ချက်မရှိဘူး။ငွေကြေးအကျိုးအပြည့်အများကြီးရှိလာနိုင်သေးတယ်ဆိုတဲ့ယုံကြည်မှုတွေကြောင့်မို့လို့နည်းပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေကိုဝယ်စုတဲ့သူတွေများလာခဲ့ပါတယ်။ဈေးကွက်မှာသူတို့ရဲ့နည်းပညာတွေကအရေးပါလာခဲ့ပါတယ်။ဒါပေမဲ့မကြခင်အနာဂတ်မှာဒီတကယ်တမ်းရလာနိုင်တဲ့အကျိုးအမြတ်ခံမှန်းချက်တွေအပေါ်မှာတော့ယင်းနည်းမြုံနှံသူတွေကတိတ်ပြီးတ
မ်းခြေကိုယင်မှန်းထားတာတည်းရှော့ချခဲ့တယ်။ Apple တို့ iPhone တို့ iPad တို့အယောင်မတွက်တော့တာကြောင့်တချောင်းပါပါတယ်။နောက်သူနဲ့ပြန်တရုတ်လိုဖုန်းတွေရဲ့ဈေးနှုန်းနဲ့လုံနိုင်တဲ့ feature တွေကိုရှင်ပြီးတော့အသစ်ထွက်တဲ့ iPhone X ဟာအယောင်ကောင်းနိုင်ခြင်းမှာကောင်းနိုင်မယ်လို့တွက်ပါတယ်။ရှင်းနေ2019ခုနှစ်မှာ Apple ကုမ္ပဏီရဲ့တူတက်မှုသိမ်းမရှိနိုင်ဘူးလို့ Goldman Sachs ကသုံးသပ်သူ Rod Hall ကတွက်ထားပါတယ
်။ Apple ကုမ္ပဏီကသူတို့အသစ်ထုတ်တဲ့ဒီ iPhone X အပါအဝင် smartphone 3ခုလုံးရဲ့ဒီထုတ်လုပ်မှုအကြီးအကျယ်ကိုအရင်မှန်းထားတာထက်ကိုရှော့ချခဲ့တယ်ဆိုတဲ့သတင်းတွေကြောင့်လဲသူ့အစုရှယ်ယာဝယ်စုထားတဲ့သူတွေအတွက်စိတ်ပူစရာဖြစ်တယ်လေ။ဝယ်လိုအားကမှန်းထားသလောက်ဖြစ်မလာဘူးဆိုတာကိုပြနေတာပေါ့။Apple လိုမျိုးနည်းပညာကုမ္ပဏီကြီးရဲ့ထုတ်လုပ်မှုကြပြီဆိုရင်သူနဲ့သက်ဆိုင်နေတဲ့ထုတ်လုပ်မှုလုပ်ငန်းတွေမှာလည်းတက်ရောက်မှုတွေရှိလာပြီ။နောက်အစုရှယ်ယာဈေးကွက်မှာထိပ်တန်းရောက်နေတဲ့ကုမ္ပဏီကြီးတစ်ခုရဲ့အစုရှယ်ယာဈေးတွေကျတဲ့အတွက်ဈေးကွက်တစ်ခုလုံးကိုပါခရဲရိုက်တယ်လို့ရင်းနှီးမြှုပ်နှံမှုပိုင်းကျွမ်းကျင်သူတွေကပြောတယ်လေ
။ American နည်းပညာကုမ္ပဏီကြီးတွေပဲအစုရှယ်ယာဈေးတွေကျနေတာမဟုတ်ဘူးဗျ။ဥရောပမှာဆိုလို့ရှိရင် smartphone ထုတ်တဲ့ Nokia တို့ Ericsson တို့ရဲ့အစုရှယ်ယာဈေးတွေလည်းကျခဲ့ပါဗျ။နောက် online ပေါ်မှာပဲတုံးနိုင်တဲ့ digital ငွေကြေး bitcoin ရဲ့တန်ဖိုးဆိုလဲနိုမလာစကွေအနေကတစ်နှစ်ကျော်တည်းမှာအနေဆုံးဈေးကိုကျသွားခဲ့တာမှဆင်မြန်ပေါ့
American နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကလည်းအခုနောက်ဆုံးဖြစ်နေတဲ့အစုရှယ်ယာဈေးတွေအပေါ်မှာတော်တော်လေးတက်ရောက်နေတယ်။မကြာခင်တုန်းကပြီးသွားတဲ့ဒီ Apex စီးပွားရေးဆိုင်ရာအစည်းအဝေးကြီးမှာကုန်သွယ်ရေးနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ထပ်ပြီးဝေဖန်ကြလို့နှစ်နိုင်ငံကြားမှာဒီသွင်းကုန်ခွန်တိုးတဲ့ပြဿနာပြေလည်နိုင်မလားဆိုတဲ့မျှော်လင့်ချက်တွေပြတ်ခဲ့တယ်လို့ Guardian သတင်းစာကြီးထဲမှာရေးပါတယ်။
အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအထူးအနာဆုံးကနည်းပညာလုပ်ငန်းတွေဖြစ်တယ်လို့စီးပွားရေးဆိုင်ရာအကဲခတ်တွေကလည်းသုံးသပ်ကြပါရတယ်။အဲဒါကြောင့်လည်းတခြားကုမ္ပဏီအစုရှယ်ယာတွေတဲ့နည်းပညာကုမ္ပဏီအစုရှယ်ယာတွေကိုပို့ပြီးတော့ဝယ်စုခဲ့ကြသူတွေတောင်မှသူတို့အစုရှယ်ယာတွေကိုမြန်မြန်ထုတ်ရောင်းနေကြတာလို့ဈေးကွက်သုံးသပ်သူတွေကပြောနေကြတယ်မှဆင်မြန်မွေ
။နောက်ပြဿနာတစ်ခုကလည်းဒီရင်းနှီးမြှုပ်နှံသူတွေဘက်ကအကျိုးအမြတ်ကိုဒီပုံမှန်ပြန်မြရနေတာမျိုးမလိုချင်ကြတော့ဘူး။
အနည်းဆုံး10ခန်းလောက်အမြတ်မရဘူးဆိုလို့ရှိရင်တိတ်တွင်းနေတော့ပဲနဲ့ရှယ်ယာတွေကိုထုတ်ရောက်နေကြတာလို့ City Index ကဒီဈေးကွက်ဆိုင်ရာအကြီးတန်းသုတေသီ Fiona Sinclair ကတုံ့တက်ထားတယ်ကိုသားညို့
2018ထဲမှာနည်းပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေအတက်ကျမြန်လွန်းလို့ Facebook ကုမ္ပဏီရဲ့အကြီးကဲ Mark Zuckerberg ဆိုလို့ရှိရင်သူ့ရဲ့ကြွယ်ဝမှုတန်ဖိုးဇူလိုင်လတည်းကကျနေတာ34သန်းရှိပြီလို့ Bloomberg Billionaires Index CN ကဖော်ပြပါတယ်။ Amazon ရဲ့ CEO Jeff Bezos ဆိုလည်းစက်တင်ဘာလတည်းကဆုံးရှုံးမှုတန်ဖိုးကဒေါ်လာ42သန်းရှိနေပြီးတော့ Microsoft ပူးတွဲတည်ထောင်သူ Bill Gates ဆိုလည်းသူ့ရဲ့ကြွယ်ဝမှုတန်ဖိုးကဆုံးရှုံးနေတာပြီးခဲ့တဲ့တစ်လတည်းမှာပဲဒေါ်လာ5သန်းရှိနေပြီဆိုပဲဗျ
။လက်ဆောင်တွေအပြန်အလှန်ပေးကြလေးရှိတဲ့ Christmas New Year ကာလမှာရလာမယ့်အကျိုးအမြတ်ကြောင့်ဆုံးရှုံးမှုတွေကတချို့ကိုပြန်ကာမိမယ်လို့ဒီနည်းပညာကုမ္ပဏီတွေကတော့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းနည်းပညာကုမ္ပဏီကြီးတွေရဲ့အစုချေရာဈေးတွေအထွတ်အထိပ်တက်ခဲ့တဲ့နှုံးလောက်တော့ပြန်တက်မယ်ဆိုတဲ့ယုံကြည်မှုတွေမရှိသေးရအစုချေရာဈေးကွက်မှာဒီဈေးမတည်ငြိမ်မှုတွေကိုမြင်နေရလိမ့်အောင်ပဲလို့ဤပညာဆောင်မတွေမှာတုံ့တက်နေကြပါတယ်ရှင်